နိုဝင်ဘာလမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ကပြိုင်ဘက်ဒုသမ္မတကမလာဟဲရစ်ကိုအနိုင်ရခဲ့ရဆိုတာကိုအမေရိကန်လွှတ်တော်ကဒီကနေ့ဇန်နဝါရီ6ရက်နေ့မှာအတည်ပြုပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကပြည်နယ်50စလုံးမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအကြီးအကျယ်အတွက်အတည်ပြုတဲ့အစီအစဉ်ကိုဒုသမ္မတကပဲကမကထပြုလှုပ်ဆောင်ပေးရတဲ့ ဲ့လွန်ခဲ့တဲ့၄နှစ်တုန်းကသမ္မတဟောင်းထရန့်ကိုထောက်ခံသူတွေကသူတို့ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုလက်မခံဘဲလွှတ်တော်အဆောက်အဦးကိုဝင်စည်းခဲ့ကြတာနေပြီးတော့ရဲတပ်ဖွဲ့ဝင်140လောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလွှတ်တော်အတွင်းအပြင်ကိုလည်းရိုက်နှက်ဖျက်ဆီးမှုတွေပြုလုပ်ခဲ့ကြပါတယ်ဒီတစ်ချိန်မှာတော့ဒုသမတ Harris ကိုတိုင်ကသူမရွေးကောက်ပွဲမှာရှုံးနိမ့်ကြောင်းတရားဝင်ဝန်ခံထားပြီးဖြစ်တယ်လို့သမတ Joe Biden ကလည်းငြိမ်းချမ်းစွာအာဏာလွှဲပြောင်းမှုဖြစ်ဖို့အရေးကြီးတယ်ဆိုတာကိုမိမောင်းထိုးပြောဆိုထားတဲ့အတွက်ဒီကနေ့ပြုလုပ်မဲ့အစီအစဉ်ကတော့လွန်ခဲ့တဲ့၄နှစ်မှာဖြစ်ခဲ့တဲ့ပုံစံမျိုးထပ်ဖြစ်ဖို့အလားအလာမရှိပါဘူးဒါပေမဲ့အာဏာပိုင်တွေကတော့လူရမယ်ရာကြိုတင်ပြင်ဆင်တဲ့အနေနဲ့လွှတ်တော်ပတ်လည်မှာယာယီခြံစည်းရိုးအမြင့်ကြီးတွေတက်ဆင်ထားပါတယ်2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်ဟာအမေရိကန်သမိုင်းမှာအခက်အခဲအကြမ်းတမ်းဆုံးအချိန်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကမနေ့ကတနင်္ဂနွေနေ့မှာအင်ဖြူတော်မှာပြောကြားခဲ့ပါတယ်ခင်ဗျာ